ရွှေဝါရောင်တန်းကလှူရှားမှုကာလမှာအာဏာပိုင်တွေကစီးနင်းသိမ်းယူချိတ်ပိတ်ခဲ့တဲ့ရန်ကုန်တိုင်းတွေကကျောင်းတိုက်တွေကိုနိုင်ငံရေးအရအကျဉ်းကျပြီးတော့မကြခင်ကပြန်လွတ်လာတဲ့တန်ဃာတော်တချို့ကတော်ရီရိုက်ချိုးပြီးတော့ကျောင်းတွေပြန်ဖွင့်ပေးခဲ့ပါတယ်။ပိတ်ခံရတဲ့တချို့ကျောင်းတွေမှာသက်ဆိုင်ရာတန်ဃာတော်တွေပြန်ပြီးတော့သတင်းသုံးနေပေမဲ့တချို့ကျောင်းတွေမှာတော့ကျောင်းဖွင့်ခဲ့ပေမဲ့လည်းတန်ဃာတော်တွေသတင်းသုံးခွင့်မရသေးပါဘူး။အဲ့ဒီလိုပိတ်ထားတဲ့ကျောင်းတွေကိုပြန်ဖွင့်တာဟာဝီနီးနဲ့မညီညွတ်ဘူးဆိုပြီးနိုင်ငံတော်တန်ဃာမဟာနာယကမဟာနာကအဲ့ဒီအကြောင်းတွေကိုဖွင့်ပေးခဲ့တဲ့တန်ဃာတော်တွေကိုဩဝါဒပေးဖို့ဆင့်ခေါ်ထားပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကပြောပြမှာပါရှင်
။နိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ဟာနိုင်ငံရေးကြောင့်အကျဉ်းကျပြီးပြန်လွတ်လာတဲ့ဥက္ကံမီယာအပါအဝင်တန်ဃာတော်၅ပါးကိုအရေးယူဖို့အတွက်စာနဲ့ဆင့်ခေါ်ထားကြောင်းမက်ကင်ကျောင်းတိုက်ကဆရာတော်ဦးအိတ်တရိယာကအခုလိုမိန့်ပါတယ်။
ကိုယ်မျိုးချင်းရှိပဲပြမှုကျူးလွန်နေသောကျန်းမာရေးကိစ္စတင်ပြခြင်းနှင့်ဆက်လျင်း၍25ရက်တလ2012ခုနှစ်တွင်ကျင်းပသောစတ္တမအကြိမ်နိုင်ငံတော်တန်ခါမဟာနာကအဖွဲ့ဝိဇာဝင်းမီနှင့်တတိယအဖွဲ့ဝဲဤစတ္တမအကြိမ်ပထမအထူးအစည်းအဝေးကပေါ်ပြလက်တံပါအတိုင်းဆုံးဖြတ်ခဲ့ပါသည်အဆုံးဖြတ်ချက်ပြမှုကျူးလွန်နေသောဥဂန္ဒီယဥဧဒရိယဥပန္နဝင်သဥဝိတုဒဥပညာတိဟာတို့အားတဲ့အမှန်တကယ်ဒုဖြစ်၍လည်းအချက်ပါအပိုင်းတစ်ပါပြမှုကျွလို့နေတော့ရဟန်းတော်များသည်29ရက်တလ2012တောက်ကြာနေ့မော်လ12နာရီ30နာရီချင်းကဘာရေးကုန်းကြီးဥဒရာကူးကျောင်းဆောင်အစီဝေးခန်းမှသူကြောက်ရောက်တင်ပို့ရန်ကြောင်းကြားပါသည်
ချိတ်ပိတ်ခံရတဲ့ဘုံကြီးကျောင်းတွေကတော့2009ခုနှစ်စက်တင်ဘာတန်ခါလှုပ်ရှားမှုကြီးဖြစ်တဲ့အချိန်အဲ့ဒီကျောင်းဝင်းတွေကိုစစ်တပ်နဲ့ပြည်ခိုင်ဖြိုးစွန့်အရှင်တွေဝင်ပြီးဖုံးကြီးတွေရဲ့သင်ကန်းတွေကိုချွတ်ရိုက်နှက်ပြီးကျောင်းထက်ကပစ္စည်းတွေကိုဖျက်ဆီးပြီးအကြမ်းဖက်လုဆောင်မှုတွေလုပ်ခဲ့တာပါအခုတန်ဃာတော်တွေပြန်လဲလွတ်မြောက်လာချိန်မှာသူတို့မှနေထိုင်စရာအခက်အခဲရှိတာကြောင့်သူတို့ရဲ့ကျောင်းကိုပြန်ပြီးတော့ဝင်ခဲ့ရတယ်လို့လည်းဆိုပါတယ
်အဲ့သူတို့ချိန်ထိတ်ထားတာပေါ့နော်ချိန်ထိတ်ထားတဲ့ဥစ္စာကိုစာတင်လာလို့ပေါ့နဲ့ကြားနေရပေါ့ကြားနေတော့ကိုယ်တွေကတရင်သုံးပြန်နေရမရှိဘူးလေဒီကျောင်းကြီးကလည်းအချင်းတော်ကပြန်လာတဲ့ကိုယ်ကိုယ်ကြီးဖြစ်နေတော့လက်မခံရဲကြဘူးပေါ့နော်အဲကိုယ်ကြီးကညအချင်းရောက်တဲ့ကျတော့အချင်းကြီးကနေရာမရှိတော့အဲ့လိုပဲဆက်ပြီးဝင်ကြတာပေါ့
တန်ဃာတော်တွေချိတ်ပိတ်ခံရတဲ့ကျောင်းကိုဖျက်ဝင်တာဟာတန်ဃာဝီနီးနဲ့ညီမညီရှိမရှိကိုတော့နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ဆရာတော်ဦးဇော်ဝနကအခုလိုမိန့်ပါတယ
်ချိတ်ပိတ်ပြီးခါတဲ့ကျောင်းကိုဝင်တဲ့ကိစ္စကကျောင်းပြဿနာတက်လို့ဦးကြီးကပေးထားတဲ့ကျောင်းကိုဝင်နေသလိုချင်ရတော့ဒါဖျက်ဝင်တဲ့တန်ဃာတွေမှာဖြစ်ရှိတာပေါ့ဒါမှမဟုတ်ဝင်တဲ့ကျောင်းကိုတင်ရတဲ့လူတင်ထားတဲ့အချိန်မှာလည်းဦးကြီးကမဟုတ်ပဲနဲ့သူတို့တင်ညို့လို့တင်လာပြီးတော့ဒီလိုတန်ဃာတွေကကုပ္ပိပြီးကုပ္ပိအရွယ်သဘောမျိုးနဲ့ပြန်လုပ်တဲ့ဥစ္စာကတော့ဝင်င်းကြရရပြည့်မရှိပါဘူ
း
ပြည့်မရှိတဲ့အခါကျတော့ဒါကဟိုတက်ဆိုင်ရတန်ဃာအဖွဲ့အစည်းတွေနဲ့ပြီးပါတယ်ဒီဥစ္စာကသူတို့တင်စဉ်ခေါင်းကဘယ်လိုဝင်င်းကျောင်းနဲ့မှတင်ရတာမဟုတ်ဘူးနိုင်ငံကြီးရမလုံးဝမကျေနပ်လို့နိုင်ငံကြီးလုံနေတယ်ခုန်ကြီးကျောင်းကိုကရစားချည်တဲ့အနေနဲ့တန်ထားတဲ့အနေနဲ့အဲ့လိုလုပ်တဲ့ဥစ္စာကျတော့အဝိနည်းကြောင်းရလောက်တာမဟုတ်ဘူးအဲ့ဒီအချိန်ကတော့တန်ခါအဖွဲ့ရှိတဲ့လုံးဝကိုအစိုးရလောက်တာကိုတရားစလို့မှန်ကန်တယ်လို့ညင်နေပြီးတော့အခုလိုအချိန်ကြီးမှာလည်းဆက်ပြီးတော့ညင်နေမှာလို့ဒီလိုရှိရင်အစိုးရလောက်ချင်တယ်လို့ကိုဝိနည်းကိုကိုတော်မှတန်ခါတွေကဟိုကာကွယ်တဲ့အနေထားမှာမရှိတဲ့ဖြစ်လို့ရောက်သွားမယ်ဒါမှမဟုတ်ကျောင်းတဲ့ကျောင်းဝင်နေတဲ့ဒီဆရာတော်တန်ခါတော်ဒီဟာတကယ်လည်းထောင်ထဲမှာဒုက္ခခံနေပြီးတော့ကြံတော့လာတယ်ဒီရောက်လာတဲ့အခါကျတော့လေဒီလိုပြဿနာမျိုးစုံတခုမဟုတ်ဘူးလိုက်ရှာနေရဥစားကိုရှင်းဆိုင်နေရသေးတယ်ဆိုလို့ရှိရင်ဒီတန်ခါတွေတက်တာဟိုလူခွေရင်းနေနေပဲကြီးတယ်ဆိုရင်တော့တော်ကြီးမတရားတဲ့ကိစ္စဖြစ်တယ်။ဟိုကြီးကြောင်းညာဆိုလို့ဒီလိုရှိရင်လည်းသူတို့ကဘာမှမှားတာချင်းတာမရှိသေးဘူး
။အခုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဆင့်ခေါ်တာဟာမြို့နယ်အုပ်ချုပ်ရေးမှုတွေကနေတိုင်ကြားတာကြောင့်ဆိုပြီးတန်ခါတွေကဆိုပါတယ်။အခုအခါမှာတော့မြန်မာအာဏာပိုင်တွေကထုံးကြီးတွေရဲ့ကိစ္စတွေကိုကင်တွယ်ရမှာနိုင်ငံတော်တန်ခါမဟာနာယကကိုအသုံးပြုပြီးကင်တွယ်လာတယ်လို့လည်းနိုင်ငံရေးအကျဉ်းသားဟောင်းတန်ခါတွေကဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရွှေညဝါဆရာတော်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှတရားဟောလို့ဆိုပြီးကျောင်းတိုက်ကနေဖယ်ရှားပေးဖို့အတွက်ဖိအားပေးခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲတရားဟောတဲ့ဒေအိုဆီယာတော်ဥတုမင်္ဂလာကိုလည်းပြီးခိုင်ပြိုးတော်ဆွာရှင်တို့ကနှောက်ယှက်ခဲ့တာပါအခုအခါမှာတော့မိမိကျောင်းတိုက်ကိုဝင်နာကိုဝိနည်းရမညီဘူးဆိုပြီးအရေးယူဖို့ပြင်ဆင်လာတာလည်းဖြစ်ပါတယ်ရှင်